အမှု9ခုနဲ့တရားစွဲဆိုခံထားတဲ့ဒေါန်ဆန်းစုကြည်ကသူ့အမှုတွေနဲ့ပတ်သက်လို့မလျော်ကန်တဲ့လှုပ်ထုံးလုပ်နည်းတွေဖြစ်နေတယ်ဆိုတဲ့သူ့အမြင်ကိုရှင်းနေကိုပြောကြခဲ့ပါတယ်သူ့အမှုတွေစစ်ဆေးနေတဲ့အခြေအနေပေါ်သူ့ရဲ့ရေဘူးရအမြင်ကိုဒေါန်ဆန်းစုကြည်ကအခုလိုပြောတယ်လို့ရှင်းနေဥက္ကမောင်ဇော်က VO ကိုပြောပါတယ်905ခါဝေးနဲ့တရားစွဲခံထားရတဲ့အမှုအတွက်တပ်တွေအပေါ်ခရိုင်တရားရုံးကကန့်ကွက်ပေးချခံရပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမောင်ကပြောပြမှာပါခင်ဗျာ
နိုင်ငံတော်သမ္မတဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့အပေါ်မှာတရားစွဲဆိုထားတဲ့အမှုတွေကိုနေပြည်တော်တည်ထောင်တရားရုံးမှာဒီကနေ့ဇူလိုင်လ5ရက်နေ့ကဆက်လက်ပြီးတော့စစ်ဆေးခဲ့ပါတယ်။တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုပုံမှန်25ချိုးဖောက်တယ်ဆိုတဲ့သမ္မတဦးဝင်းမြင့်ရဲ့အမှုနောက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုကဏ္ဍဦးစွဲဆိုထားတဲ့အမှုတွေကသုံးမှုဖြစ်တဲ့တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေပုံမှန25ပို့ကုံတွင်းကုံဥပဒေပုံမှန8နဲ့ဆက်သွယ်ရေးဥပဒေပုံမှန68တို့ကိုချိုးဖောက်တယ်ဆိုတဲ့အမှု3ခုအတွက်နေပြည်တော်ကတည်ထက်အထူးတရားရုံးမှာဒီကနေ့ဆက်လက်စစ်ဆေးတာပါသူ့အမှုတွေစစ်ဆေးနေတဲ့အခြေအနေပေါ်မှာတော့ဒေါအောင်ဆန်းစုကြည်ဘက်ကမလျော်ကန်တဲ့လှုပ်ထုံးလုံနည်းတွေဖြစ်နေတယ်လို့မြင်ကြောင်းဒေါအောင်ဆန်းစုကြည်ရဲ့ရှင်းနေကြီးဦးခင်မောင်စောက VOA ကိုပြောပါတယ်ဒီန
ေ့ကပြောတဲ့အချက်တစ်ချက်ရှိတယ်အဲ့ဒါပါလဲဒီတော့ကိုစီကြောက်တာမကြောက်ဘူးနေလို့နော်I'm used to a set to a block. Yeah, in the middle of the night. And any of that, you know, she may be a young poor book, low making me, and I do the other thing. And you process to call about Uri, and you process. Type in there, the looks are moving you, looks the looks, or looks are moving you, the whole thing of the other. What a little meaning I hear.
The RCA, my low toll, low knee, and many wool, or dog, sans, you got me, and you have me. ဘလို့လှုပ်ထုံးလုံနည်းအသေးစိတ်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။သူ့ဘော်မှာဆွဲဆိုထားတဲ့အမှုတွေအတွက်ရှေ့နေတွေနဲ့ရုံးချိန်နေတွေမှာအချိန်အကန့်အသတ်နဲ့တွေ့ဆုံနိုင်တာကလွဲလို့တီးတန့်အချိန်ယူတိုင်ပင်ဆွေးနွေးနိုင်တာမျိုးလည်းမရှိခဲ့ပါဘူး။စစ်စေးကြားနာနေစဲဒေါအောင်ဆန်းစုကြည်ရဲ့အမှုတွေကတစ်ခုဖြစ်တဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြတ်အောင်လှုံ့ဆော်လှုပ်ဆောင်မှုပုံမှ905ခါခွေချိုးဖောက်တယ်ဆိုတဲ့အမှုအတွက်ကတော့တရားလိုတင်ပြတဲ့တက်သေးတွေကိုဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေဘက်ကတက်တဲ့တင်ခွင့်မရအောင်ကန့်ကွက်တဲ့အပေါ်မှာတော့ခရိုင်တရားရုံးကဒီကနေ့ပယ်ချလိုက်ပါတယ်။ဒါကြောင့်တိုင်းတရားရုံးတက်ဖို့ရှေ့နေတဲ့ဘက်ကပြင်ဆင်နေတယ်လို့ဦးခင်မောင်စောကပြောပါတယ
်။905ခါဝေးရဂျာပြအမေပြင်ဆင်မှုတက်တဲ့ချက်ဖို့တင်တယ်ပေါ့ဗျာ။ဒီနေ့ကကြတော့အဲဒီရှောက်လာဝင်ကြည့်ပြီးတဲ့အခါကျတော့ရှောက်လာခြင်းနဲ့ရှေ့နေဘူး။ရှောက်လည်းကြည့်ခင်းနေရ။ဒါကြောင့်လက်ခံတင်တယ်ကျန်ရည်ပေးပြီးတော့ချစ်ချင်းနဲ့ကျောင်းလေးနဲ့နားထောင်ပြီးတော့အဲ့ဒီရှောက်တော့ကိုပယ်လိုက်တယ်ဗ
ျဒီမှုကိုမနက်ဖြန်ဇူလိုင်လ6ရက်နေ့မှာဆက်ပြီးတော့စစ်ဆေးကြနာသွားမှာဖြစ်ပါတယ်ဒီကနေ့စစ်ဆေးတဲ့ဒေါအောင်ဆန်းစုကြည်ရဲ့အမှုတွေကဆက်သွယ်ရေးဥပဒေပုံမှန်69ချုံဖောက်တယ်ဆိုတဲ့အမှုနဲ့ပတ်သက်ပြီးအထက်တရားရုံးကိုလည်းတင်ပြထားပါတယ်ပြီးခဲ့တဲ့တပတ်ဂျုံချင်းလုံးကဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေဘက်ကပြန်လည်မေးခွန်းထုတ်မေးမြန်းတာကိုတရားလိုရှေ့နေတွေဘက်ကကန့်ကွက်ခဲ့တာကြောင့်အထက်တရားရုံးကိုတင်ထားတာဖြစ်ပါတယ်ဒီကနေ့စစ်ဆေးတဲ့ဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်ရဲ့အမှုတွေမှာတရားလိုပြတက်သေးတွေကိုစစ်ဆေးခဲ့တာနဲ့ပတ်သက်လို့ရှေ့နေကြီးဦးခင်မောင်စောကအခုလိုပြောပြပါဗျ
။ဦးဝင်းမြင့်ကိုဆွဲထားတဲ့အမှုပေါ့ဗျာ။ဒီဘဝပြင်းနေဆက်မှာနဲ့ဆွဲရမှု။ဟိုစပြီးတော့ခေါ်ပါလေ။ပြည်လူပြတက်သေးတွေထိရောက်လို့စစ်ပါတယ်။ပြီးခဲ့တာကျတော့ဒေါအောင်ဆန်းစုကြည်ကိုဒီဘဝပြင်းနေဆက်မှာနဲ့ဆွဲရမှု။အဲ့ဒီမှုကိုစစ်ပါလေ။အခုမှတတိယခန်းနဲ့နိုင်လူတွေပဲတတိယနှစ်ယောက်ပဲဆက်ပါတယ်။အဲ့ဒါကတတိယအနေနဲ့ကတော်စံတိကြီးကိုဆက်တော်ရေးဥပဒေအရစွဲထားတဲ့အမှုခေါ်ပါလေ။အဲ့ဒီမှာတည်ရင်လူပြတတိယကိုဆက်ပါတယ်။အဲ့ဒီတတိယဖြစ်အပြင်နောက်ထပ်တတိယနှစ်ယောက်ကိုလည်းဆက်ပါတယ်။နောက်တတိယနှစ်ယောက်ကတော့ရှာဖွေတတိယပါ။အရသာတတိယပေါ့လေ။အဲ့ဒါကသောအနေနဲ့တော်စံကြည့်ကြည့်ဦးပုံရင်းရင်းပုံဥပဒေရဆွဲထားတယ်အမှုကိုဆက်ပါတယ်တတိယ3ရက်ဆက်ပါတယ
်ဒီကနေ့မှာတော့အမှုစုစုပေါင်း4ခုအတွက်တရားလိုပြတတိယ10ဦးနီးပါးကိုစစ်မေးခဲ့တယ်လို့ပြောပါတယ်နောက်ထပ်ကြံရှိတဲ့သူတွေကိုတော့နောက်တစ်ပတ်ဒီမှာလုံးမဲ့လာမဲ့ဇူလိုင်လ12ရက်နေ့ရုံးချိန်မှာစစ်မေးသွားမှာဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ဟာအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန် 55 နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုဥပဒေပုံမှန် 31 ခန်းငယ်ပို့ကုန်သွင်းကုန်ဥပဒေပုံမှန် 8ဆက်သွယ်ရေးဥပဒေပုံမှန် 69 အများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြတ်အောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှန် 905 ခါခွဲတို့အပြင်တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုပုံမှန် 25 နဲ့အခါအမှုနှမှုစုစုပေါင်းအမှုပေါင်း 9 မှုနဲ့တရားစွဲဆိုခံထားရတာဖြစ်ပါတယ်ရှင်